တင်းနေရမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်တူအရေးအတွက်ဟာလွန်ခဲ့တဲ့24နာရီအတွင်းအများဆုံးဖြစ်ပေါ်ခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကတွက်ကြလိုက်ပြီးဒီဗိုင်းရပ်စ်ကိုလက်ရှိတဲ့ပို့ပြီးတော့ကူးစက်ပြန့်နှံ့တာကိုဟန်တားနိုင်ရတဲ့အတွက် WHO အနေနဲ့အမေရိကန်ဒေါ်လာ695ဒံလိုအပ်တယ်လို့ပြောပါတယ်။ဟောင်ကောင်နဲ့ဖိလစ်ပိုင်တို့မှာတဦးစီတည်ဆုံတာအပါအဝင်အခုအချိန်ထိတည်ဆုံသူစုစုပေါင်း949ဦးရှိလာပြီဖြစ်ပါတယ်။တရုတ်နိုင်ငံအတွင်းမှာဗိုင်းရပ်စ်ကူးစက်နေသူ2950ရှိနေပြီးကျန်း24နိုင်ငံမှာကူးစက်နေသူကတော့192ဦးရှိတယ်လို့ WHO ညွှန်ကြားရေးမှူးတက်ဒရိုအဒနုံဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပို့ထုတ်နေတာပြောပါတယ်ဒီကိန်းဂဏန်းတွေကိုကြည့်ကြည့်အချင်းဒီဗိုင်းရပ်စ်ကျဲပြန့်စွာကူးစက်မဲ့အရေးကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဟန်တားဖို့အခြေရှိသေးတယ်လို့လည်း WHO အကြီးအကဲကပြောပါတယ
် The relatively small number of cases outside China gives us a window ofopportunity
ဒီနိုင်ငံပြပမှာဗိုင်းရပ်စ်ကူးစက်နေသူအရေးအတွက်လဲနေခြင်းကဒီရောဂါတစ်ကမ္ဘာလုံးကိုတကြပြပြပြတလာရေးကိုဟန်တားနိုင်တဲ့အခွင့်အလမ်းဖြစ်ပါတယ်ကျွန်တော်တို့အဓိကစိုးရိမ်တဲ့အချက်ကကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းပြီးဗိုင်းရပ်စ်ပိုးကိုစမ်းသပ်နိုင်စွမ်းမရှိတဲ့နိုင်ငံတွေကိုကူးစက်သွားမယ်အရေးပါအဲ့လိုနိုင်ငံတွေရှိတယ်ကျွန်တော်တို့လုံဆောင်မှုတွေလည်းအောင်မြင်မှာမဟုတ်ပါဘူ
းကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့နိုင်ငံတွေမှာကြိုတင်ကာကွယ်ရေးစံတက်စစ်စစ်နိုင်ရည်ဆောင်ရွက်ဖို့ WHO အနေနဲ့အမေရိကန်ဒေါ်လာ695ဒံလိုအကြောင်းအဲ့ဒီဆောင်ရွက်မဲ့ကာလဟာ3လကြာမြင့်မှာဖြစ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်